ရိုဟင်ဂျာတပ်ခါစကဟာရိုဟင်ဂျာစစ်သားတွေကိုမွေးထုတ်ပေးရနေရဖြစ်တယ်လို့ရိုက်တာသတင်းဌာနကနိုဝင်ဘာလ25ရက်နေ့ကရေးလိုက်ပါတယ်အရခတ်တပ်တော် AA ကိုတိုက်နေကြတဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေဟာဒုက္ခသည်စခန်းတွေကနေတိုက်ခိုက်ရေးစစ်သည်3000ကနေ5000အထိစုဆောင်းပြီးသွားခဲ့ပြီလို့ရိုက်တာကဆိုပါတယ်အခုညီပေးအဖွဲ့စည်းတွေကလုံခြုံရေးဆိုင်ရာအဖွဲ့တွေအစည်းအဝေးခန်းစားနှစ်ဆော့ကိုရိုက်တာကရယူသုံးသပ်ခဲ့တယ်လို့လူဆက်ရှိဦးကိုလည်းရိုက်တာကအင်တာဗျူးမေးမြန်းခဲ့ပြီးအခုလိုရေးသားဖော်ထုတ်ခဲ့တာပါကျွန်တော်တို့ရဲ့အဓိကရန်သူကမြမအစိုးရမဟုတ်ပါဘူးရခိုင်ရက်ရွာအတိုက်ဝင်းပါတို့ရိုက်တာကအင်တာဗျူးခဲ့တဲ့အဘူအက်နာကပြောတာကိုလည်းသတင်းဆောင်ပါမှာကိုးကားထားပါတယ်မြမစစ်တပ်ဟာသူတို့နဲ့အတူတိုက်ခိုက်ပေးကြတဲ့ရိုဟင်ဂျာတွေကိုငွေနဲ့နိုင်ငံသားဆိုင်ရာဆောင်ရွက်စာတမ်းတွေထုတ်ပေးတယ်လို့လည်းရိုက်တာကပြောပါတယ်ဒါပေမဲ့မွတ်စလင်တွေကိုသူ့တပ်ထဲမှာစစ်သားအဖြစ်စုဆောင်းတယ်ဆိုတာကိုတော့မြမစစ်တပ်ကငြင်းလိုက်ပါတယ်တောင်းဆိုကြရသူတို့ကြေးရွာလေးနဲ့သူတို့ဒေသတွေကိုကာကွယ်နိုင်ဖို့အခြေခံစစ်တင်တန်းပေးတာသာဖြစ်ပါတယ်လို့မြန်မာစစ်တပ်ကဆိုပါတယ်မတ်လတဲ့မေလာထဲမှာဒုက္ခသည်စခန်းကဒုက္ခသည်2000လောက်ကိုအမျိုးသားရဲ့အယူဆတွေပြောဆိုစည်းရုံးတယ်လို့ငွေကြေးမဲ့လုံးပေးတာအပြင်ဂတိတွေချင်းချောင်းမှုတွေအားသုံးတဲ့နည်းတွေပါအသုံးပြုစုဆောင်းခဲ့တယ်လို့အကူအညီပေးရအဖွဲ့တစ်ခုရဲ့ဂျွန်လအစီအခါစာမှာပြောထားတာကိုတွေ့မြင်ခဲ့ရကြောင်းရိုက်တာကပြောပါတယ်